မြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ566ယောက်ထပ်တိုးပြီးသေဆုံးသူ14ယောက်ထပ်တိုးတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီကနေ့ထုတ်ပြန်ချက်မှာပါတဲ့သေဆုံးသူအလုံးဟာနောက်ခံရောဂါရှိသူတွေဖြစ်ပြီးအခုလိုမျိုးနောက်ခံရောဂါရှိသူတွေပဲသေဆုံးတာမျိုးကဒါပထမဆုံးလို့ဆိုရမှာပါ။တက်ခွဲနမူနာပေါင်း 19,800 ကျော်ကိုစစ်ဆေးခဲ့တဲ့အထက်ကအခုလိုနောက်ထပ်ရောဂါပိုးကူးစက်ထားသူတွေတွေ့ရတာဖြစ်ပြီးဒီကနေ့အထိဆိုရင်စစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 19,800 ကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူအရေအတွက်က 2,826 ယောက်ရှိပြီဖြစ်ပြီးရောဂါပိုးကူးစက်သူပေါင်းကတော့ 13,049 ယောက်ရှိသွားပါပြီ။ဒီကနေ့ညထုတ်ပြန်ချက်မှာဆေးရုံစင်ကွင်ရရှိသူအရေအတွက် 684 ယောက်ရှိပြီးရောဂါပျောက်ကင်းသူစုစုပေါင်းကတော့ 13,350 ရှိသွားပါပြီ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနတရင်ထုတ်ပြန်ရေးအဖွဲ့ဝင်ဗဟုကုသရောဂါတက်ဖြည့်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကသူ့ရဲ့ Facebook မှာမကြာသေးခင်အချိန်ပိုင်းအတွင်းကရေးထားတာအရဆိုရင်ဒီကနေ့ဓာတ်ခွဲစစ်ဆေးတဲ့နမူနာအရေအတွက်စုစုပေါင်းထဲမှာပိုးတွေ့သူ 2.86 ရာခိုင်နှုန်းရှိပြီးပြန်ကောင်းလာသူ 89.31 ရာခိုင်နှုန်းသေဆုံးနှုန်းက 2.10 ရာခိုင်နှုန်းရှိပါတယ်သေဆုံးသူတွေထဲမှာနောက်ခံရောဂါရှိသူက100ရာခိုင်နှုန်းပြည့်ဖြစ်ပါတယ်ပိုးတွေ့နှုန်းကျဆင်းလာနေတာရဲ့အတော်ကြာရှိပြီဖြစ်ပေမဲ့သေဆုံးနှုန်းကတော့ညော့မသွားသေးပါဘူး။ပိုးတွေ့နှုန်းညော့လာတဲ့ဆိုပေမဲ့စိတ်ချလက်ချနေလို့ရတဲ့အခြေအနေမဟုတ်သေးပဲ။ကိုဗစ်ရောဂါကာကွယ်တားဆီးရေးဆိုင်ရာတတ်မှတ်ချက်တွေကိုဆက်ပြီးလိုက်နာကြဖို့ကျန်းမာရေးတာဝန်ရှိသူတွေကအထူးတိုက်တွန်းနေစေပါ။ကိုဗစ်ကာကွယ်ဆေးရဖို့အတွက်တာဝန်ရှိသူတွေအားစိုက်ကြိုးပမ်းနေကြပြီးဖေဖော်ဝါရီလထဲမှာကာကွယ်ဆေးပထမဆုံးအထုတ်ရလာဖို့မျှော်လင့်ထားကြပြီးတော့ကျန်းမာရေးဆိုင်ရာဝန်ထမ်းတွေကိုအရင်ဆုံးထိုးပေးဖို့စီစဉ်ထားပါတယ်။